ကုလနောကလူမျိုးရေးကောင်စီမှအင်္ဂါနေ့ကကျင်းပတဲ့မြန်မာနိုင်ငံရေးတကပွင့်ဆွေးနွေးပွဲအဖွဲ့အစည်းမှာကုလနောကအတွင်းဝင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကရခိုင်ပြည်နယ်တွေကိုကုလနောကအဖွဲ့အစည်းတွေတွားရောက်နိုင်ဖို့တိတ်ကိုအရေးကြီးကြောင်းနဲ့ဒုက္ခသည်တွေကူညီရေးအတွက်ရန်ပုံငွေတွေလိုအပ်နေကြောင်းပြောကြားပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာကုလနောကချက်လက်ရှာဖွေအဖွဲ့ရဲ့တင်းနှံနေကထုတ်ပြန်တဲ့အကြံပြုချက်တွေကိုနိုင်ငံတကာလူအဖွဲ့အစည်းတွေကရောကုလနောကအဖွဲ့အစည်းတွေကပါလေးလေးနဲ့နဲ့ဆောင်ရွက်ကြဖို့တိုက်တွန်းပါတယ်။အပြည့်စုံကိုတော့ဒေါခင်မြို့တက်ကတင်ပြမှာပါ
။မြန်မာနိုင်ငံမှာဒေတာနဲ့တင်ပြအေးချမ်းရေးအတွက်အဓိကလိုအပ်တာကတိုင်းရင်းသားလူမျိုးစုတွေအလုံးပြန်လည်ပြည်ညာရေးဖြစ်ပြီးဒီအတွက်တာဝန်ခံတာဝန်ယူမှုကအဓိကကြကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကနှီးမျိုးစုံနဲ့ပါဝင်ဖြည့်ဆင်းပေးဖို့အတွက်ကြိုးစားနေတာဖြစ်ပြီးအခုနောက်ဆုံးအနေနဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကရင်ဆန်းစစ်တဲ့အစီရင်ခံစာတင်းနှလာနေမှာထွက်လာခဲ့တဲ့အတွက်ဒါကိုကုလသမဂ္ဂအဖွဲ့အစည်းတွေကလေးလေးနက်နက်စဉ်းစားမယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ကလုံခြုံရေးကောင်စီအစည်းအဝေးအဖွဲ့မိန့်ခွန်းမှာအခုလိုပြောပါတယ
် Its report issued yesterday found and I quote patterns of
terror ရှာဖွေရေးဖွဲ့မင်းရထုတ်ပြန်တဲ့အစီရင်ခံစာထဲမှာလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကိုစူးစူးဝါးဝါကျူးလွန်ခဲ့တဲ့ပုံစံတွေကိုတွေ့ရတယ်လို့ဖော်ပြထားပါတယ်။အဲဒီတည်းမှာရေးသားထားတဲ့အတိုင်းပြောရင်သူတို့ဟာနိုင်ငံတကာဥပဒေအရဆိုးရွားတဲ့ရာဇဝတ်မှုဆိုင်ရာချိုးဖောက်မှုတွေအတော်များများကိုလုဆောင်ခဲ့တယ်လို့တင်ပြထားတာပါ။အဲဒီအစီရင်ခံစာတွေကသူရှိချက်တွေနဲ့အကြံပြုချက်တွေကိုဆက်ဆံရကုလသမဂ္ဂအဖွဲ့အစည်းအားလုံးကစစ်စစ်ကြကြဆက်တင်စဉ်းစားကြမယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲဒီမှာနိုင်ငံတကာရဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ရေးဟာစိတ်အရေးကြီးပါတယ်။ပြည်မှုကျူးလွန်သူတွေကိုထိုက်သိမ်းတဲ့အပြစ်ရစေဖို့လုဆောင်မှုဟာနိုင်ငံတော်ဥပဒေအရဖြစ်ရမယ်အပြင်ခိုင်လုံပြီးဗလိုက်မှုမရှိရမြန်မာကပါတိုင်းနာဖို့လိုအပ်တဲ့အချက်တွေဖြစ်ရပါမယ
်ကုလသမဂ္ဂကမြန်မာအရေးကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေပြီးအေပရန်လာတင်းမှာအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခရစ်စတင်းစဖက်ရှနာဘတ်နာကိုခန့်ထားပြီးဆောင်ရွက်နေတယ်လို့ဒန်ဂရီဒက်ရဲ့ဖက်ပြီးခလုံးနေသူတွေနေရပြန်နေရတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံUNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးဆိုင်ရာ UNDP တို့နဲ့မြန်မာအစိုးရတို့ကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်တဲ့အထိအောင်မြင်ခဲ့ပေမဲ့တကယ်လို့လိုအပ်ချက်တွေအပြည့်အဝမဆောင်ရွက်ပေးနိုင်သေးတာဟာဒေသတွေလိုအပ်တဲ့နေရာတွေကိုတွားရောက်ခွင့်မရသေးတာကြောင့်ဖြစ်ကြောင်းကုလသမဂ္ဂတွင်းမှုချုပ်ကအခုလိုပြောပါတယ
် Access is critical to meet the enormous needs and to allay the fears of refugees would like to
be heard. နေရာတွင်ရေးတွေဆိုရင်မှုနဲ့လိုအပ်ချက်တွေကသိကိုချိမှတ်နေတဲ့အတွက်ကျွေးချက်တွေကိုသိရအောင်အဲ့နေရာကိုဆောက်ရောက်နိုင်ဖို့သိရည်ကြီးပါတယ်။ခံကျင်းမှာကျန်နေသူတွေအတွက်လည်းသူတို့လိုအပ်ချက်ကဘာတွေလဲဘယ်လိုအစီအစဉ်တွေလုပ်ပေးရမယ်ဆိုတာကိုသိဖို့အဲ့နေရာကိုတွေ့နိုင်ဖို့အရေးကြီးတာပါပဲ
။ရခိုင်ပြည်နယ်မှာကျန်နေတဲ့ရိုဟင်ဂျာတွေဟာအပြစ်ပေးခံရတယ်လို့ခွဲခြားဆက်ဆံခံရတာတွေ့ရကြောင်းနဲ့အများအပြားဟာလူသားချင်းစာနာမှုဆိုင်ရာအခြေခံလိုအပ်ချက်တွေအထက်တောက်ခံရတယ်လို့ရိုဟင်ဂျာ3000လောက်ကလည်းဒုက္ခတွေဆက်ခံနေကြနေဘဲမှထွက်ခွင့်မရပဲကျမ်းမာရေးပညာရေးနဲ့တခြားလူမှုရေးအပြင်အသက်ရှင်နေထိုင်ရေးအတွက်ပါအကန့်အသတ်တွေရှိနေတာတွေ့ရတဲ့အတွက်ဒုက္ခတွေရဲ့အရေးအဖြစ်ရှာဖို့ဘယ်နည်းနဲ့မဆိုလှုံ့ဆော်ရမှာဖြစ်ကြောင်းပြောပါတယ်။အတွင်းမှုချုပ်ဟာဇူလိုင်လတုန်းကဒန်ဂယ်တက်နိုင်ငံကော့ဆက်စစားကရွန်ဂျာဒုက္ခတွေစခန်းတွေကိုတွားရောက်ခဲ့တာဖြစ်ပြီးမောက်တုံရတီကန်ချမ်းရတဲ့ဒုက္ခတွေရဲ့နည်းနဲ့ပြန်ရေးအတွက်နိုင်ငံတကာဆန်တဲ့အမည်လူခွင့်ရင်းနဲ့ဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်မှုအဖြစ်ရှာရေးကိုကုလသမဂ္ဂကညီညွတ်ဆောင်နဲ့ပါဝင်ကူညီနေကြောင်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာတရားရင်ဆိုင်နေရတဲ့ Writers တင်းတောင်ဆက်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုလွှတ်ပေးဖို့လည်းတမ်းကြားခဲ့တာပါ။အင်္ဂါနေ့လုံခြုံရေးကောင်စီရဲ့မြန်မာအရေးစနစ်ပွဲမှာ UNHCR အဖွဲ့ကုလသမဂ္ဂဆိုင်ရာအထူးတန်တမန် Kate Blanchett ကလည်း Ranger တွေဟာကမ္ဘာပေါ်မှာအပြည့်အစုံခံရဆုံးလူတွေဖြစ်ကြောင်းနဲ့ Ranger ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းပူးပေါင်းကူညီမှုတွေအရေးပေါ်လိုအပ်နေတယ်လို့အစည်းအဝေးမှာပြောပါတယ်
It is imperative that governments, development and humanitarian agencies, the private sector and individuals work in solidarity.
အခုတွင်ပို့ကျိုးရေးနှင့်လူသားချင်းစာနာမှုအဖွဲ့အစည်းတွေတတိပုဂ္ဂလအဖွဲ့အစည်းတွေနှင့်တတိပုဂ္ဂလပုဂ္ဂိုလ်တွေအနေနဲ့ပေးစည်းခိုင်မာစွာဒုက္ခသည်များနှင့်ဘင်္ဂလားဒေ့ရှ်ဌာနလူအဖွဲ့အစည်းကိုကူညီဆောင်ရွက်နိုင်ကြဖို့အရေးကြီးပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းမှရောက်နေတဲ့ဒုက္ခသည်တွေအကူအညီပေးရတဲ့ဦးစားပေးဖို့လိုအပ်ပြီးမြန်မာနိုင်ငံကိုသူတို့ပြန်နိုင်ရေးတွေလေဘေးကင်းလုံခြုံမှုရဖို့လိုအပ်ပါတယ်။ကျမတွေတွေ့ဆုံခဲ့တဲ့ဒုက္ခတွေကမြန်မာနိုင်ငံဟာသူတို့ရဲ့နေရဖြစ်တယ်လို့ပြောကြပါတယ်။ဒါပေမဲ့လို့သူတို့ဌာနီပြန်ဖို့တကယ်ပဲကြောက်ရွံ့ကြပါတယ်။သူတို့အတွက်လွတ်လပ်စွာသွားလာခွင့်အင်တောင်ပြုတ်ခွင့်နဲ့ကျန်းမာရေးပညာသင်ပိုင်ခွင့်တို့မရကြတဲ့အတွက် သူတို့ဟာကမ္ဘာပေါ်မှာဖိနှိပ်ခံရဆုံးဘဝကိုရောက်ခဲ့ကြပါလေ
။ကုလသမဂ္ဂအကြီးအကဲမှုချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာအရေးအတွက်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကထပ်တီးခေါ်လုံကြတဲ့တိုင်းနယ်ချီတဲ့ဒုက္ခတွေတွေနဲ့ရခိုင်ပြည်နယ်တွင်ရှိနေတဲ့ဒုက္ခတွေရဲ့အရေးကိုအကူအညီတွေပေးနိုင်ဖို့အတွက်တောင်းခံထားတဲ့ရန်ပုံတွေဟာအခုမှ33ရာခိုင်နှုန်းလောက်ပဲရသေးတဲ့အတွက်မုတ်တုံမိုးတန်နဲ့တခြားလိုအပ်တဲ့အကူအညီတွေအများပေးနိုင်ဖို့အတွက်ရန်ပုံတွေထည့်ဝင်ကြဖို့လည်းနှိုးဆော်ခဲ့ပါတယ်။လုံခြုံရေးကောင်စီရဲ့တက္ကသိုလ်ဆင်းလုပ်ဘက်မှလုံခြုံရေးကောင်စီအများအဖွဲ့ဝင်၅နိုင်ငံကကိုယ်စားလှယ်ပြီးအလက်ချက်အဖွဲ့ဝင်နိုင်ငံတွေအပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကကုလသမဂ္ဂဆိုင်ရာသံမှတ်ကြီးတွေလည်းအတူတူဆင်းရဲခဲ့ကြပါတယ်။